Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်တို့ဒီဇင်ဘာလ2ရက်တနင်္လာနေ့ VOA အမေရိကန်တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မော်ပါ။အမေရိကန်ကိုတင်သွင်းတဲ့ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတွေကတမနီနဲ့အလူမီနီယမ်တွေအပေါ်တွင်းဂုံကုန်တွေချက်ချင်းပြန်တက်မဲ့မဲလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံကြီးကိုတော့စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီနေ့စတင်ကျင်းပနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ရှင်းပြပေးပါမယ်ရှင်
။အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့ရန်ကုန်တက္ကသိုလ်ကြီးနှစ်တရာပြည့်အခမ်းအနားကိုဒီကနေ့စတင်ကျင်းပခဲ့ပါတယ်
။အာရှအစ်မထိတ်တန်းကရပ်တည်နိုင်ခဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအချစ်တော်အာရှနိုင်ငံသူကကျောင်းသားကျောင်းသူတွေလာရောက်ပညာရှိမှုရာတက္ကသိုလ်ဖြစ်ခဲ့ပါတယ
်အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းရဲ့အဖွင့်မိန်ခွန်းနဲ့အတူနားဆင်ကြရဖို့ရှိပါတယ်ရှင်ဒီခါမြန်မာပြည်ထဲကိုကိုယ်သဘောနဲ့ကိုပြန်လာသူရိုဟင်ဂျာဒုက္ခသည်400ကျော်ရှိလာတဲ့အကြောင်းနဲ့အတူမြောက်ဦးမြို့နယ်မှာတော့အစိုးရတပ်နဲ့အေအဖွဲ့တို့နှစ်ရက်ဆက်တိုက်ဖြစ်နေတဲ့တိုက်ပွဲအခြေအနေနဲ့ဒီနိုင်ငံတကာသတင်းလွှာထဲမှာတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာညှိနှိုင်းခံအကြောင်းသတင်းလွှာတွေကိုနားဆင်ကြရပါမယ်ရှင်။ဒုတိယပိုင်းမှာမြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းနာနေညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင်
။အမေရိကန်နိုင်ငံကိုတင်သွင်းတဲ့ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတွေကတမနီနဲ့အလူမီနီယမ်တွေအပေါ်တွင်းဂုံကုန်တွေချက်ချင်းပြန်တက်မှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်နိုင်ငံလုံးမှာသူတို့ငွေကြေးတန်ဖိုးတွေကိုအကြီးအကျယ်လျှော့ချနေတာကြောင့်အမေရိကန်လက်သမားတွေထိခိုက်နစ်နာနေတဲ့အတွက်အဲ့ဒီနိုင်ငံတွေကတွင်းနဲ့တမနီနဲ့အလူမီနီယမ်တွေအပေါ်တွင်းဂုံကုန်တွေပြန်လည်ကောက်ခံမယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ဘရာဇီးလ်သမ္မတဂျာယာဘော်ဆနဲရိုကတော့သမ္မတထရမ့်ကိုသူဆက်သွယ်ပြီးတွင်းဂုံကွန်တွင်မချမှတ်ဖို့ပြောမယ်လို့တုံ့ပြန်ခဲ့ပါတယ်။အာဂျင်တီးနားထုတ်လို့ရေးဝန်ကြီးကလည်းသမ္မတထရမ့်ရဲ့ကြေညာချက်ကိုမျှော်လင့်မထားဘူးလို့ပြောပြီးအမေရိကန်တာဝန်ရှိသူတွေနဲ့ဆက်သွယ်ဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံတွေအနေနဲ့ငွေကြေးတန်ဖိုးတွေတမင်လျှော့ချထားလို့စီးပွားရေးအကျိုးအမြတ်တွေရနေတာတားဆီးပေးဖို့အတွက်လည်းသမ္မတထရမ့်ကဗဟိုဘဏ်ကိုတိုက်တွန်းခဲ့ပါသေးတယ်။ဥရောပနိုင်ငံတွေအပါအဝင်တချို့နိုင်ငံတွေမှာအတိုးနှုန်းတွေကိုသုံးရတသမအောင်လျှော့ချထားတဲ့အတွက်အဲ့ဒီနိုင်ငံတွေကဈေးကွက်ထင်မှအတားအဆီးကရနေတယ်လို့ပြောပြီးအမေရိကန်မှာလည်းဗဟိုဘဏ်အတိုးနှုန်းတွေကိုလျှော့ချဖို့အတွက်သမ္မတထရမ့်ကအကြိမ်ကြိမ်တိုက်တွန်းနေပါတယ်
။ဟောင်ကောင်ဒီမိုကရေစီရေးအားဖေးတဲ့ဥပဒေကိုအမေရိကန်ကအတည်ပြုပြီးနောက်အမေရိကန်ရေးတဲ့သမ္မတတွေဟောင်ကောင်မှာကန့်ကွက်ခွင့်ပေးထားတဲ့ခွင့်ပြုချက်ကိုဆိုင်းငံ့လိုက်တယ်လို့တရုတ်ဘက်ကကြေညာလိုက်ပါတယ်။အမေရိကန်ရဲ့အဓိပ္ပာယ်မရှိတဲ့လောက်ရကြောင်းအမေရိကန်စစ်တမ်းဘော်တွေလေရင်တွေကိုဟောင်ကောင်ပိုင်နယ်ထဲနာခွင့်ပြုထားတဲ့ခွင့်ပြုချက်ကိုဆိုင်းငံ့ထားဖို့တရုတ်ဆိုရကဆုံးဖြတ်ခဲ့တာလို့တရုတ်ဆိုရပြောခွင့်ရဟွာချုံရင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါအမေရိကန်အနေနဲ့အမားကိုပြင်ဆင်ဖို့နဲ့ဟောင်ကောင်နဲ့တရုတ်ပြည်တွင်းရေးဝင်ဆွတ်နေတဲ့လုံရက်တွေကိုရပ်တန်းကရပ်ဖို့လဲတရုတ်ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်ဟောင်ကောင်ကဒီမိုကရေစီတောင်းဆိုရေးဆန္ဒပြသူတွေအပေါ်ဆိုးဆိုးဝါးဝါးကင်တွယ်တုံ့ပြန်နေတယ်လို့ပြောနေတဲ့အမေရိကန်အခြေစိုက် NGO အဖွဲ့တွေကိုလည်းအရေးယူတန်ခတ်လိုက်ပါတယ်ဒီအဖွဲ့တွေထဲမှာ National Endowment for Democracy NED Human Rights Watch HRW နဲ့ Freedom House စတဲ့အလူခွင့်ရကိုအားပေးနေတဲ့အဖွဲ့တွေပါပါတယ်ဒီသတင်းနဲ့တစ်ဆက်တည်းမှာပဲ American နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တွေရဖို့ဆွေးနွေးမှုတွေရဆိုင်နေတယ်လို့ Axios ဆိုတဲ့သတင်း website ကဖော်ပြခဲ့ပါတယ်ဟောင်ကောင်လူခွင့်ရနဲ့ Democracy ဥပဒေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးအတည်ပြုခဲ့လို့ဆွေးနွေးမှုတွေရပ်သွားကြောင်းနဲ့သမ္မတရှီဂျင်းပင်အနေနဲ့လည်းတရုတ်ပြည်တွင်နိုင်ငံရေးအခြေအနေဒီနေ့အောင်အချိန်ဆောင်ဖို့လိုကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့နှိစက်သူရဲ့အပြောကိုကိုးကားပြီးဒီ Anxious သတင်းမှာဖော်ပြခဲ့တာပါတကယ်တော့ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြမှုတွေပေါ်တရုတ်ပြည်မှာကြီးကိုလူလားတဲ့ဆွေးနွေးကနှိမ်နင်းနေတာကြောင့်ဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကုန်သွယ်ရေးအထူးခွင့်ရေးကိုနှစ်စဉ်ပြန်လည်သုံးသပ်ဖို့နဲ့ဟောင်ကောင်ဒီကီယိုနှိမ်နင်းရေးရဲတပ်ဖွဲ့တွေအသုံးပြုတဲ့လက်နက်တွေရောင်းချမှုပိတ်ပင်ဖို့ပါဝင်တဲ့ဥပဒေချက်နှစ်ခုကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းဘက်ကပဲလက်မှတ်ထိုးအတည်ပြုခဲ့တာပါခင်ဗျ
ကမ္ဘာနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတိုက်ဖြတ်ကြမလားရာသီဥတုဖောက်ပြန်မှုရဲ့ပြင်းထန်တဲ့တက်ရောက်မှုတွေကိုလက်လျှော့ရင်ဆိုင်မလားဆိုတဲ့လမ်းနှလမ်းကိုရွေးကြရလိမ့်မယ်လို့ကုလသမဂ္ဂဒွေးရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်တဲ့ရာသီဥတုဆိုင်ရာနှီးလာခံဖွဲ့ဝဲမှာအတွင်းရေးမှုချု
time whether we choose the path of hope or a path of surrender. And remember, we made a commitment to the people of the world through the Paris Agreement.
ဒီညီလာခံကနေဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်တွေကမျှော်လင့်ချက်လမ်းကိုသွားမှာလားလက်လျှော့ရှုံးပေးတဲ့လမ်းကိုသွားမှာလားဆိုတာရွေးချယ်သတ်မှတ်မှာဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်သိပ္ပံနည်းပညာတွေအရင်အမြင့်တွေရှိထားပြီးသားဖြစ်ပေမဲ့နိုင်ငံရေးအရဆိတ်ဆန္ဒသာလိုအပ်တယ်လို့ကုလသမဂ္ဂတွေးရမှုချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မိန်ခွန်းမှာပြ နေတာမို့ဒီပြဿနာနှစ်ခုလုံးကိုအညီအမျှဖြေရှင်းဖို့လိုအပ်တယ်လို့ဒီလာကအလှည့်ကျဥက္ကဋ္ဌကယ်ရိုလိုင်းနက်ရှမစ်ကလည်းပြောကြားခဲ့ပါတယ်2015ခုနှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာရရှိခဲ့တဲ့ပါရီသဘောတူညီချက်ထဲကဖန်လွန်အိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးနဲ့ယာတီဥရုဖောက်ပြန်မှုဒဏ်ခံရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုတန်းငွေထုတ်လွှတ်နေတဲ့ချမ်းသာတဲ့နိုင်ငံတွေကရော့ကြီးပေးရုံနဲ့ဆိုင်တဲ့အလုပ်ဖြစ်မဲ့နိုင်ငံကစနစ်တစ်ခုဖန်တီးရေးကိုအခုညီလာခံမှာဆွေးနွေးကြမှာပါပါရီသဘောတူစာချုပ်ထဲကနေအမေရိကန်အစိုးရနှုတ်ထွက်ထားပြီးမြေ2020နိုဝင်ဘာ4ရက်နေ့အထိအဖွဲ့ဝင်အဖြစ်ဆက်ရှိနေမှာဖြစ်ပါတယ်ဒါကြောင့်အထူးတန်တမန်မာစီယာဘာနီဂက်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ညီလာခံတက်ရောက်နေပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ယာတီဥရုပြောင်းလဲမှုတိုက်ဖျက်ရေးအတွက်လွှတ်တော်ကိုယ်စားလှယ်ရဲ့တန်ဒိဋ္ဌန်ဟာဆက်လက်ခိုင်မာနေဆဲဖြစ်တယ်လို့လွှတ်တော်ကိုစားပြောကြားခဲ့ပါတယ
်။အမေရိကန်သမ္မတအင်ဂျီရောအနေနဲ့တပတ်ခါဗိုလ်ဒူးနေ့မှာလုပ်မဲ့အောက်လွှတ်တော်တရားရေးကော်မတီဌာနဘက်မှပါဝင်မှာမဟုတ်ဘူးလို့ညင်းလိုက်ပါတယ်။သမရဘော်တရားဆွေးမှုဆိုင်ရာစုံစမ်းလုပ်ငန်းရဲ့နောက်တစ်ဆင့်တက်ဖို့ရှိနေချိန်မှာဖြစ်လာတဲ့ဒီတရားရေးကော်မတီရဲ့ပထမဆုံးကြားနာပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဂျီရောရှေ့နေတို့လာရောက်ခြေပါဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရောလ်နက်ဒလာကဖိတ်ကြားခဲ့ပါတယ်။သမ္မတထရမ့်အနေနဲ့ဒီပတ်ထဲလန်ဒန်မှာလုပ်မယ့်နေတိုးဆွေးနွေးပွဲသွားတက်ဖို့ရှိနေတာကြောင့်ကိုယ်တိုင်တက်ရောက်ဖို့ဘသူကမှမမျှော်လင့်ထားပေမဲ့အင်ဂျီရောရှေ့နေပတ်စီဘိုလွန်ဘက်ကတော့အခုလိုပါဝင်ဖို့ညွှန်ဆိုခဲ့တာပါ။တရားရေးကော်မတီဥက္ကဋ္ဌနက်ဒလာကိုအကြောင်းပြတဲ့စာထဲမှာစီပိုလုံးကဒီတရားရေးလုပ်ငန်းစဉ်မှာတက်တည်ခံနာမည်တွေမပါသေးတာနဲ့သမ္မတဘက်ကမျက်မျက်တက်တာဖြေရှင်းနိုင်အောင်နောက်ထပ်ကြားနာပွဲတွေရှိမရှိမသိရသေးတာကြောင့်ဒီကြားနာပွဲကိုတက်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါအပြင်နောက်ထပ်လုပ်မယ့်ကြားနာမှုတွေကိုလည်းအင်ဂျီရောဘက်ကတက်မတက်ဆိုတာကိုဒီသတင်းဘက်ကကြားမှာပဲအကြောင်းပြန်ပေးလည်လိမ့်မယ်လို့အင်ဂျီရောရှင့်နေစီပိုလုံးကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1595တုံညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1783တုံညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အီရတ်နိုင်ငံမှာဝင်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမြဲအီရတ်မြို့တွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ဘာဆရာမြို့မှာဆိုရင်အမျိုးသမီးယာနဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အစိုးရအကြမ်းလိုက်စားမှုတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာလတည်းကစတင်ခဲ့တဲ့ဆန္ဒပြပွဲတွေမှာအမျိုးသမီးဆန္ဒပြသူတွေပထမဆုံးပါဝင်လာကြတာဖြစ်ပါတယ်။ဆန္ဒပြသူတွေပေါ့အစိုးရကအင်အားသုံးနှိမ်နှင်းတဲ့အပေါ်အပြစ်တင်တဲ့ဆိုင်းမုတ်တွေကိုကန်ဆောင်ပြီးဘယ်ပါတီကိုမှအလိုမရှိလို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ဘက်ကျက်မြို့တော်နဲ့နိုင်ငံတောင်ပိုင်းမြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။လွန်ခဲ့တဲ့တနေ့ကျော်ကမှဝင်ကြီးချုပ်ဖြစ်လာတဲ့အဗ်ဒယ်အဗ်ဒူမဂ်ဒီရဲ့နှုတ်ထွက်စာကိုအီရတ်နှုတ်တော်ကအတည်ပြုခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှဆန္ဒပြပွဲတွေဆက်ဖြစ်နေတာပါ။ဖွဲ့စည်းပုံအရဝင်ကြီးချုပ်အစ်စ်ဘသူ့ကိုခတ်မယ်ဆိုတာသမ္မတရွေးချယ်ရမှာဖြစ်ပါတယ်။ဝင်ကြီးချုပ်အစ်စ်ရွေးချယ်မှုကသတင်းနှစ်ပတ်လောက်ကြာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဝင်ကြီးချုပ်အစ်စ်ကိုအတိမပြုနိုင်ခင်အထိအက်ပဒယ်မာကတီအနေနဲ့သူ့အစိုးရကအိမ်ဆောက်အစိုးရအနေနဲ့တာဝန်ယူဖို့သဘောတူထားပါတယ်။နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့ဆန္ဒပြသူတွေကတော့အက်ပဒယ်မာကတီရဲ့နှုတ်ထွက်သွားရုံနဲ့မလုံလောက်ဘူးလို့ပြောနေပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတာနှစ်လလောက်ရှိနေပြီဖြစ်တဲ့အီရတ်မှာလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူ400ထက်မနည်းသေဆုံးပြီး1000ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်
။အစ္စရေးအနေနဲ့အနောက်ဘက်ကကဂျူးနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုတွေတောက်လျှောက်ဖြစ်လာတဲ့ဟီဘရွန်မြို့မှာဂျူးအင်အားသစ်ဆောင်းမဲ့ပေါ်ပ Palestine ဘက်ကစင်းင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ Palestine စစ်တပ်ညီနေမှု Saab Erekat ကပါလက်စတိုင်းအများစုရှိတဲ့ဒီဟီဘရွန်မြို့မှာအခုလိုဂျူးအခြေချအင်အားသစ်ဆောက်လုပ်တာကအမေရိကန်ကြောင်းလို့ပြစ်တင်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်နှစ်ဖက်တင်းမာမှုတွေတိုးလာမှာကိုစိုးရိမ်နေကြတဲ့အချိန်မှာပဲညီနိုင်မှုအမေရိကန်ကဒါကအစ္စရေးရဲ့ကိုလိုနီသွတ်သွင်းမှုတွေကိုတရားဝင်ဖြစ်လာစေမဲ့အမေရိကန်ဆုံးဖြတ်ချက်ကြောင့်ပထမဆုံးပေါ်လာတဲ့ရလဒ်ဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအနောက်ဘက်ကန်ကဂျူးအခြေချအင်အားတွေဟာနိုင်ငံတကာဥပဒေအရတရားမဝင်မဖြစ်ဘူးလို့ကြေညာခဲ့ပြီးအခုလိုဆက်ဖြစ်လာခဲ့တာပါတကယ်တော့ပါလက်စတိုင်းတွေနဲ့ဂျူးနှစ်ဖက်လုံးကဘာသာရေးထွက်မြတ်ထားတဲ့ဒီဟီဘရွန်မြို့မှာပါလက်စတိုင်းနှစ်သိန်းလောက်ရှိပြီးဂျူးက1000လောက်ပဲရှိတာပါမနေ့တုန်းကပဲအစ္စရဲကာကွယ်ရေးဝန်ကြီးတဲ့နဖာတလီဘန်နကဟီဘရွန်မြို့မှာဂျူးချေချာအရာနှစ်ဆတိုးမြင့်ပြီးဈေးအောင်းနာမှာဂျူးချေချာအရာတိဆောက်ဖို့အတီးပြချောင်းကြေညာခဲ့တာကိုသဘောထားပြင်းထန်တဲ့ဂျူးတွေကတော့ကြိုဆိုခဲ့ပါတယ်ဒီဈေးဟာ19ရာစုစော်ပိုင်းကလေးကဂျူးတွေရဲ့ပိုင်ဆိုင်မှုအောက်မှာရှိခဲ့တာကြောင့်ဒီလူရဟာသမိုင်းကြောင်းမှန်အောင်လုပ်လိုက်တာဖြစ်တယ်လို့ Hebron Jew Committee ကအပြတ်ထောက်ခံလိုက်ပါတယ်။အခုတိဆောက်မဲ့ဂျူးရဲ့ကွက်တဲ့ကြောင့် Muslim တွေဘက်က Ibrahimi Bali လို့ထွတ်မြတ်ခေါ်တဲ့ Patrias Oku ကြီးနဲ့ရှီထားပြီးသားဂျူးရဲ့ကွက်ကိုတဆက်တည်းဖြစ်သွားစေမယ်လို့ Israel ကာကွယ်ရေးဝန်ကြီးကလည်းပြောခဲ့ပါတယ်
။ Britain နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့တောက်ကြတွေကအကြမ်းဖက်တိုက်ခိုက်ခံရမှုမှာတေဆုံးသွားသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်အောက်မေဆူတန်ပွဲကိုလန်ဒန်မြို့က Guildhall အစအဦးမှဒီနေ့မနက်ပိုင်းအစောပိုင်းကကျင်းပခဲ့ပါတယ်။ဓာတ်နဲ့တိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားကိုအန်ဒီယမမှုဝဲဝိုင်းဖမ်းပေးခဲ့ကြတဲ့တာမန်ပြည်သူတွေနဲ့အရေးပေါ်တုံ့ပြန်သူတွေရဲ့ရဲရင့်မှုစီးလုံးမှုချစ်ခင်ရင်းနှီးမှုတို့ကြောင့်ဆိုးဝါးတဲ့အခြေအနေမှာတော့မျှော်လင့်ချက်ရှိစေခဲ့တယ်လို့လန်ဒန်မြို့တော်ဝန်စတိခန်းကပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုဝန်ကြီးချုပ် Boris Johnson နဲ့အတိုက်ခံခေါင်းဆောင် Jeremy Corbyn တို့လည်းတက်ရောက်ပါတယ်။ November 29ရက်နေ့ကလန်ဒန်ဘရစ်စဒါနာမှာအကြမ်းဖက်ဝါဒီတယောက်ရဲ့ဓာတ်ထိုးတိုက်ခိုက်မှုကြောင့်အသက်25နှစ်အရွယ် Jack Marit နဲ့အသက်23နှစ်အရွယ် Sakia Jones တို့အသေဆုံးခဲ့ကြပါတယ်
။အိန္ဒိယနိုင်ငံမှာတော့မိုးကြီးတာကြောင့်ချင်းစီဥဒတိုင်းကျူချပြီးလူပေါင်း115ဦးသေဆုံးခဲ့ပါတယ်။နိုင်ငံတောင်ပိုင်းမှာချင်းစီဥဝန်တစ်ခုရဲ့ဥဒတိုင်းမနဲ့ဆော့ဆော့ကျူချပြီးအိမ်သုံးလုံးပျက်စီးသွားတာကလည်းခုလိုသေဆုံးခဲ့တာပါခင
်
ဗျ။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြပြပေးသွားတာပါရှင်။အခုသတင်းလွှာတွေစက်တိုက်နားဆင်ကြရပါမယ်။ရန်ကုန်တက္ကသိုလ်ကိုကိုယ်ပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ဆောင်ရွက်ပေးမယ်လို့နိုင်ငံတော်ရဲ့ထိပ်ပိုင်ခေါင်းဆောင်တွေကရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားမှာပြောခဲ့ပါတယ်။မြန်မာပညာရေးစနစ်အဆင့်အတန်းမြင့်ဖို့အပါအဝင်ရန်ကုန်တက္ကသိုလ်ကြီးဖွံ့ဖြိုးတိုးတက်စေရေးမျိုးဆက်သစ်မျိုးဆက်ဟောင်းကျောင်းသားတွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်တင်တယ်လို့လည်းသမ္မတကျောင်းသားတချို့ကထောက်ပြကြပါတယ်ဒီကနေ့စတင်ဖွင့်လှစ်တဲ့ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားကြောင်းမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်နှစ်တရာပြည့်ရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှမှာထိပ်တန်းအဆင့်မှာရပ်တည်နိုင်ခဲ့ပြီးမြန်မာနိုင်ငံအတွက်ပညာတတ်လူငယ်များစွာမွေးထုတ်ပေးနိုင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးဖြစ်တာကြောင့်ဒီရန်ကုန်တက္ကသိုလ်အဆင့်မြင့်တိုးတက်စေရေးပညာရေးစီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်သွားမှာဖြစ်ပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးလည်းဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာအခုလိုပြောဆိုသွားပါတယ
်ရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှမှာပညာရေးအဆင့်တန်းအားဖြင့်အကောင်းဆုံးဖြစ်ခဲ့ပြီးအာရှအဆင့်မှာထိပ်တန်းကရပ်တည်နိုင်ခဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှနိုင်ငံလူကကျောင်းသားကျောင်းသူတွေလာရောက်ပညာရှိမှုရာတက္ကသိုလ်ဖြစ်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်ရဲ့ရာထီးခါတမရမှာဒီလိုအခြေအနေကောင်းတွေကိုပြန်လည်ရရှိနိုင်ဖို့နိုင်ငံတကာအဆင့်မြင့်တက္ကသိုလ်ကြီးဖြစ်ထွန်းလာစေဖို့အတွက်မဟာစီမံကိန်းမာစတာပလန်ကိုချက်မှတ်ထားပြီးဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသူကျောင်းသားဟောင်းကြီးတွေမျိုးဆက်သစ်ကျောင်းသားကျောင်းသူတွေဆရာသမားတွေနဲ့မိဘပြည်သူတရားလုံးကအမျိုးသားရေးတောင်ဝင်တဲ့အနေနဲ့တက်ညီလက်ညီအင်တိုက်အားတိုက်ဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြပါလို့တိုက်တွန်းနှိုးဆော်ရင်းဒီကုန်းချော့ပါတယ်
1920ပြည့်နှစ်ဒီဇင်ဘာလကစတင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်ရာပြည့်အကျိုးအခမ်းအနားကိုတော့ဒီကနေ့2019ခုနှစ်ဒီဇင်ဘာလတရက်နေ့ရန်ကုန်တက္ကသိုလ်ပရဝန်ဝန်ထဲမှာကျင်းပခဲ့ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။တမိုင်းစင်လာကြီးမားတဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်အခမ်းအနားမှာအနှစ်သာရနဲ့ပြည့်ဝတဲ့အခမ်းအနားဖြစ်စေဖို့မြမပညာရေးအစင်တန်းမြမစီရေးကျောင်းသားတို့တောင်းဆိုနေတဲ့ကျောင်းသားတို့အခွင့်အရေးရရှိစေရေးစာရာတွေကိုနိုင်ငံခေါင်းဆောင်တွေ ောင်းအုပ်ချုပ်သူတွေမျိုးဆက်တဲ့မျိုးဆက်ဟောင်းကျောင်းသားလူငယ်တွေပူပေါင်းဆွေးနွေးအပြေရှားကြတဲ့နယ်လို့လည်းမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်ဒီရန်ကုန်တက္ကသိုလ်ယာပြည်အခမ်းအနားမှာဒီရန်ကုန်တက္ကသိုလ်မှာအဆက်ဆက်ပေါ့လေကျောင်းသားလှူရှားမှုမှာပါဝင်ခဲ့တဲ့ဟိုဒီကျောင်းသားဟောင်းတွေခေတ်ဆက်ဆက်ပေါ့လေနော်ငယ်တယ်အတီးတီးမှာပါဝင်ခဲ့တဲ့ကျောင်းသားကျောင်းသူဟောင်းတွေအလုံးပါဝင်အောင်စုစည်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုမစုစည်းနိုင်ဘူးဆိုရင်နော်ရန်ကုန်တက္ကသိုလ်ယာပြည်အခမ်းအနားဟာဟိုမာတလခေနဝတာခေနာအာဖာခေအဲ့ဒီခေတွေမှာလုပ်ခဲ့တဲ့အခမ်းအနားတစ်ခုလိုပဲဖြစ်နိုင်မယ်လို့ကျွန်တော်တော့မြင်ပါတယ်။ကျွန်တော်တို့ရန်ကုန်တက္ကသိုလ်ပါဝင်တက္ကသိုလ်အားလုံးရဲ့ပညာရေးအဆင့်တန်းကိုဘယ်လိုမြင့်မားအောင်လုပ်နိုင်မလဲ။အဲ့ဒီလိုမြင့်မားအောင်လုပ်နိုင်ဖို့အတွက်ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲ။အချိန်နဲ့ပေါ့လေညီတိုင်းဆွေးနွေးအဖြေရှာတာမျိုးတွေကိုဒီရန်ကုန်တက္ကသိုလ်ယာပြည်ကာလမှာလုံနိုင်ရယ်ဆိုရင်ဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေကျွန်တော်တို့ရဲ့မြင်းမြစ်တွေခံစားရနိုင်လိမ့်မယ်လို့အဲ့ဒီလိုသုံးသပ်ပါတယ
်ရန်ကုန်တက္ကသိုလ်ယာပြည်အခမ်းအနားမှာခေတ်ဆက်ဆက်တပိတ်မောက်ကျောင်းသားတွေရဲ့သမိုင်းဝင်လှူရှားမှုတွေပညာရေးတောင်းဆိုမှုတွေနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေရဲ့ကျောင်းသားလှူရှားမှုရန်ကုန်တက္ကသိုလ်ရဲ့ကြီးမြတ်တဲ့သမိုင်းကျောင်းခေတ်ဆက်ဆက်တွေကိုဖွင့်လှစ်ပြသပေးသွားမှာဖြစ်ပါတယ်ဒါတွေကိုမျိုးဆက်တဲ့ကျောင်းသားလူငယ်တွေသိရှိနိုင်အောင်လဲအဓိကထားဆောင်ရွက်တဲ့မှာကြောင်းရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတက်မကအလုံးမှုဆောင်ဖွဲ့ဝင်ဘာကသာကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကယာပြည့်ခန္ဓာပေါ်အကြံပြုပါတယ
်ယာပြည့်ခန္ဓာကိုစော်ဝဲရှင်ဝဲဒီသက်စာရင်တက္ကသိုလ်ရဲ့သမိုင်းကျောင်းနဲ့ဒီတက္ကသိုလ်မှာရှိခဲ့တဲ့ဒီအပတ်တရားဖြစ်ပျက်ပြီးနောက်ဒီတက္ကသိုလ်ရဲ့ကဆွက်လာတဲ့ထဲရပါကဘာသို့မဟုတ်နိုင်ဒီမှာဦးဆောင်နိုင်ခဲ့တဲ့ပုဂ္ဂိုလ်အခုလည်းပဲဒီဒီမှာထုံးပေါက်ခဲ့တဲ့ပညာရှင်တွေသူတို့ရဲ့သမိုင်းတွေအဲ့လိုမျိုးသမိုင်းတွေကိုမျိုးသက်တဲ့ကျောင်းသားတွေလက်သေးကိုကျွန်တော်တို့ကရောက်အောင်ထည့်ပြီးနိုင်မှာဒါရေကုန်တက္ကသိုလ်ကြီးကဘယ်လောက်ထိတန်ဖိုးရှိလဲကျွန်တော်တို့နိုင်ငံနဲ့ကျွန်တော်မျိုးသက်တွေပေါ်မှာဘယ်လောက်ထိကြီးလူပြားရှိလဲဆိုတော့ကျွန်တော်တို့ကတန်ဖိုးထားရမှာပါအဲ့လိုမှမဟုတ်ဘဲနဲ့နိုင်ငံရဲ့ခေါင်းဆောင်ပုဂ္ဂိုလ်မျိုးတွေလာပြီးတော့စကားပြောပြီးတော့အခမ်းအနားပြီးသွားတာဆိုတာမျိုးတော့ကျွန်တော်လက်ရှိလူသက်တွေကတန်ဖိုးထားမှုပိုင်းမှာရှိနေပါဘူးကြော့နေနေပါပဲ
နှစ်တရာပြည့်တဲ့2020ခုနှစ်ဒီဇင်ဘာလအထိတနစ်ပတ်လုံးတက္ကသိုလ်ရာပြည့်အခမ်းအနားတွေကိုကျင်းပမှာဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်အင်အားဆောင်ကလည်းရာပြည့်အကျုံအင်အားဆောင်ဓာတ်ပုံပြပွဲကျင်းပသလိုရန်ကုန်တက္ကသိုလ်စာကြည့်တိုင်းနဲ့မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချေသူများအသင်းတို့ပူးပေါင်းပြီးလဲဒီဇင်ဘာလ9ရက်နေ့ကနေစလို့ရန်ကုန်တက္ကသိုလ်အဓိပတိလမ်းတစ်ပုတ်ပင်တဝိုင်းနဲ့ရန်ကုန်တက္ကသိုလ်စာကြည့်တိုင်းတွေရှိမှာရာပြည့်အကျုံစာအုပ်ပွဲတော်ကိုလည်းကျင်းပမှာဖြစ်ပါတယ်ရှင်။
မဆုမောပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေနေရပြန်ရေးဘက်ကိုအလှည့်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်နောက်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်နှစ်ဖက်အစိုးရတာဝန်ရှိသူတွေကအစီအစဉ်ဆွဲဆောင်ရွက်နေကြပေမဲ့နှစ်ဖက်သဘောတူညီချက်အစီအစဉ်အရပြန်လည်ဝင်ရောက်သူတွေဒီကနေ့အထိမရှိသေးပါဘူးဒါပေမဲ့ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်လာကြတဲ့ဒုက္ခသည်အရေအတွက်ကတော့400ကျော်ရှိလာပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေနဲ့ပတ်သက်လို့စုစုကမေးမြန်းတင်ပြသတင်းပေးပို့ထားပါရရှင်
။နေရပြန်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်2000ကျော်တွေက21000ကျော်ကိုစီစစ်ခဲ့ပြီးဖြစ်တယ်လို့မြန်မာနိုင်ငံယာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီတဲက3000ကျော်ကိုတော့နှစ်ဖက်အစီအစဉ်နဲ့လက်ခံရေးဆောင်ရွက်ဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပေးပို့ထားတယ်လို့လည်းနိုင်ငံသားရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့စစ်စစ်တဲ့နေရာမှာဗနက်ဦးကငင်းပယ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်တာမျိုးမရှိပါဘူး။နေရပြန်သူတွေကိုစစ်စစ်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတောင်မြိုလက်ဝဲလက်ခံရေးစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုညွန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
တုတ်လိုက်ခွဲဖြစ်တယ်ကျွန်တော်တို့ဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ဒီမှာအမှန်တကယ်နေထိုင်ခဲ့ဘူးသူဟုတ်မဟုတ်ကျွန်တော်တို့ဖြစ်တာပေါ့နော်ဒီလေရေးဘက်ကတော့သူတို့အပြစ်မှုဆိုင်ရာသုံးတရာညှိနှိုးမှုရှိမရှိပေါ့နော်အဲ့ဒါနဲ့စစ်တယ်ပေါ့အဲ့ဒီကုကျွန်တော်တို့ပေါင်းပြီးတော့မှစစ်စစ်ပြီးတဲ့အချက်တွေပေါ့သူတို့ဝင်လာရင်ရဖွဲ့ရေးကပြန်ပြီးတော့မှ check လုပ်ပြီးတော့မှဒါကိုခွင့်ပြုပါဆိုတော့မှ GDG ပေါ့နော်အဲဒီစစ်ပေးထားတာရှိပါတယ်ခင်ဗျာကျွန်တော်တို့လေးရကျော်ကတော့ UA ရှာကြီးအစီအစဉ်နဲ့မိမိစံနာသဘောတည်းလောက်ဒါကျွန်တော်တို့ GDG မဟုတ်ဘဲနဲ့သူတို့ပြန်ဝင်လာတဲ့အဖွဲ့တွေပေါ့နော
်ဒုက္ခတဲ့ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရအကြားအပြန်အလှန်စီရင်ပေးပို့တာတွေရှိနေပေမဲ့လည်းနှစ်ဖက်အစိုးရပူးတဲ့အစီအစဉ်အရပြန်ဝင်လာတဲ့ဒုက္ခတွေတော့အခုထိမရှိသေးပါဘူးဒါပေမဲ့ကိုယ့်အစီအစဉ်နဲ့ကိုပြန်ဝင်လာတဲ့ဒုက္ခတွေကိုမြန်မာဘက်ကတီးခြားစီစစ်ဖို့တောင်မျိုးလက်ဝဲနဲ့ငခုရစခန်းတို့မှာလက်ခံနေရချထားပေးနေပါတယ်။ဒါပေမဲ့လည်းပြန်လည်ဝင်ရောက်လာသူအများစုကလုံခြုံရေးအခြေအနေကြောင့်သူတို့တွေရဲ့ဆွေမျိုးနီးစပ်အိမ်မှသာနေထိုင်ကြတာများတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
။လုံခြုံရေးအခြေအနေရပေါ့။အသွားချင်တယ်ဆိုတော့ပြန်ဝင်လာတဲ့ကဟိုဘက်မှာပြန်သွားရင်တတ်မယ်ပြင်မယ်အခြေအနေမျိုးရှိတာပေါ့။
ငါတွေဆက်မှာလေဒါလာတော့မရှိပါဘူးအများလိုက်ပြန်ဝင်လာရင်တော့တို့နေရာချဖို့ဉာဏ်ပါဗျာတို့အားလည်းတို့ပြန်ဝင်လာတော့ကျွန်တော်လည်းပြန်နေရာချဖို့နည်းနည်းရှိနေခက်တာပေါ့ဒါတော့တိတ်ခက်ခဲမရှိပါဘူးတို့လည်းတိုင်းမအေးချမ်းနေကြတာလေဒီကတို့ဝစီတိုင်းမှာလည်းဘာမှပြဿနာမရှိပါဘူး
အစိုးရကပြန်လည်ဝင်ရောက်လာသူတွေကိုစားနပ်ရိက္ခထောက်ပံ့ပေးနေပြီးသူတို့ကိုယ်တိုင်ကလည်းရှာဖွေစားတောင့်နေတယ်လို့ဦးစိုးအောင်ကအခုလိုဆက်ပြောပါတယ်
အဲ့ဒီကတော့တို့ကအရင်ကတော့ရွာတွေကဆိုတော့စိုက်ပျိုးရေးပေါ့ဗျစိုက်ပျိုးရေးကိုပစောင်းကန်နေဝင်နေဒါမှကိုကကြတော့လဲဘယ်လိုပြောမလဲအမီနီးစားရနီးစားရပေါ့သူတို့စင်မျိုးတွေနဲ့ပေါင်းလုပ်တာရှိရနောက်နေစားလုပ်တာရှိရပေါ့နော်
ကိုစီစဉ်တဲ့ကိုပြန်ဝင်လာသူတွေကိုမြမအစိုးရကရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်နဲ့ပြန်လည်လက်ခံပေးနေတာပါ။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုမှုအပေါ်မြမအစိုးရကလက်မခံပေးမယ်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့အာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်နေပါတယ်။
ဆူဆူပြောပြခဲ့တဲ့ကိုသဘောနဲ့ကိုပြန်ဝင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအကြောင်းနှာစင်ခဲ့ရပြီးတဲ့နောက်အခုရခိုင်လက်နက်ကိုင်ဖွဲ့နဲ့အစိုးရတပ်တို့ရဲ့တိုက်ပွဲသတင်းကိုလည်းနှာစင်ကြရပါမယ်ရှင်။မြောက်ဦးမြို့နယ်အတွင်းမှာအစိုးရတပ်နဲ့ AA အဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲတွေပြင်းထန်နေပြီးဒီနှစ်ရက်အတွင်းမှာအရက်သားတွေကတာယာရတဲ့သူ၈ဦးအထိရှိလာပါတယ်။ဒီကနေ့နဲ့မှလည်းမြောက်ဦးမြို့နယ်ရွန်းချောင်းဒေသမှာလက်နက်ကြီးကြီးကြပြီးအရက်သား3ဦးတာယာရခဲ့တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မှမနေ့ကနေဒီနေ့ထိတိုက်ပွဲတွေပြင်းထန်နေပြီးအရက်သားထိခိုက်ဒဏ်ရာရသူဟာလည်း၈ဦးအထိရှိလာပါတယ်။ဒီကနေ့မနေ့နေ့12နာရီလောက်မှာမြောက်ဦးမြို့နယ်ရွှေချောင်းဘက်မှာဆူရတက်နေရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်နေပြီးလက်လိုက်ကျွာတင်းတို့လက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်ဒေသခံ3ဦးဒဏ်ရာရရှိခဲ့တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။ဟုတ်ကဲ့ဒီနေ့နေ့လယ်12နာရီဝန်းကျင်မှာပေါ့နော်။အဲဒီမြောက်ဦးမြို့နယ်ရဲ့မြောက်ဘက်ရွှေချောင်းဒေသဖက်မှာအဲဒီတိုက်ပွဲဖြစ်တယ်လို့ဒေသခံတွေကသတင်းပို့ကြတယ်။အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာလေးရဲ့အနည်းတဝိုက်ဖြစ်တဲ့နလိတ်ကျေးရွာကဘောဆန္ဒဝင်းအသက်20နှစ်နောက်ပြီးတော့ဥပထွန်းကိုပါထွန်းအသက်18နှစ်မနန္ဒာမိုးအသက်13နှစ်တို့ကအပြီးပြီးတိုင်ရာရသောအတယ်လို့သိရပါတယ်လူနာအချိန်နေတော့မသိရသေးဘူးဗျာဒီဟိုဟာသူတို့ဆက်လင်နဲ့နှမိုင်းလောက်ကိုလာရတယ်လာပြီးမှအခုတော့ကားနဲ့သူတို့ကိုမြောက်ဦးစေယုံကိုပို့တော့ပါ
မြောက်ဦးမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတာမှန်ပေမဲ့အသေးစိတ်ရှက်လက်မသိရသေးဘူးလို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပေါ်နေတာတွေနဲ့ပတ်သက်ပြီးရခိုင်လက်နက်ကင်အဖွဲ့ဘက်ကလည်းတိကျအတည်ပြုတာတွေမရရှိသေးပါဘူး။မနေ့ကလည်းမြောက်ဦးမြို့နယ်ရှာရှည်ပြင်ကျေးရွာတွေကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ကလင်းငယ်၃ဦးနဲ့မျိုးသမီး၂ဦးဒဏ်ရာရရှိခဲ့တယ်လို့ဒဏ်ရာရရှိသောသူတွေရဲ့မိသားစုဝင်ဦးအောင်စင်ရှိကပြောပါတယ်။
လည်းလည်းဒီလေးချက်တည်းတဲ့နေရာမှာနောက်ဆုံးချက်မှာတော့ကြပါတယ်ဒီကျွန်တော်နေကိုကြပါတယ်နေကြပြီးတော့နေကအကုန်လုံးပြိုတော့တယ်လူတိကျမှုကတော့ငွားရတော့တရားရပါတယ်အာဆွေရတဲ့သူကတော့ကလေးတရားနဲ့မိမပန်းရတဲ့တရားဆွေရပါတယ်မကြည့်တာကတော့ခဏနိုင်ခေလောက်မှပဲလက်နေငယ်အလုံးပြည့်တော့ပြေးပါတယ်အာရွာမြောက်ဘက်ကမင်းမွေးလေးတော့ကြောက်ဖို့ထင်တယ်ကျပါလို့ကွာဝေးတော့ကြောက်ဝတ်တယ်ပါလေ။အပြစ်တကားတို့ကတော့လက်လက်ကြီးတွေပြည်မှာသူတို့တဲ့တွေကကျွန်တော်ရွာထဲကိုပြေးဝင်လာတယ်
။မြောက်ဦးဟာရှင်းအောင်နေနေဖြစ်တာမို့ရှင်းအောင်ဖရားပထုတွေထိခိုက်မှာကိုစိုးရင်ရတယ်လို့မြောက်ဦးမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။မနေ့ခဏနိုင်လောက်မှာပေါ့နော်။ချာရှိပြင်းအဲကြေးရွာမှာပေါ့နော်။အမြောက်ဆန်ထိတဲ့အတွက်ကလေး9ယောက်ဒဏ်ရာတွေရတော့ပါတယ်။အဲ့ဒီကလေးတွေကတော့မြောက်ဦးစိတ်မှာရှိနေတယ်အဲကျွန်တော်တို့ကတော့လက်တော်တဲမှာလည်းပဲအဲဒီနှုတ်နှစ်ဖက်ဆင်းနေဖို့ပေါ့နော်နှုတ်နှစ်ဖက်ဆင်းနေဖို့အတွက်ကျွန်တော်တို့အမြဲတမ်းတိုက်တွန်းနေပါတယ်အခုလိုတိုက်ပွဲဖြစ်နေရင်တော့ဗျာတိုက်ပွဲတွေဖြစ်နေမယ်အဲပြီးတော့ဒီနေ့စဉ်ရက်ဆက်ဆိုလိုပေါ့နော်အဲဒီလိုမျိုးတိုက်ပွဲတွေရှိနေလို့ရှိရင်ပြည်သူတွေထိခိုက်နိုင်တာမို့ရှိသလိုကျွန်တော်တို့ရှေ့ဟောင်းဒေဒီပထိုးတွေပေါ့နော်ကျောင်းအဆောက်အုံတွေနဲ့အများပြည်သူတွေရဲ့အကျိုးစီးပွားထိခိုက်နိုင်တာမို့လို့ဒီပါ
ရခိုင်မြောက်ပိုင်းမှာဒီဇင်ဘာလအတွင်းနေနေရှင်းလင်းရေးတွေလှုပ်ဆောင်သွားမှာဖြစ်တာကြောင့်တိုက်ပွဲတွေအရင်ကထက်ပိုများလာမယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်တစ်ဖက်မှာရခိုင်လက်နက်ကင်အဖွဲ့ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတာတွေရှိနေပါတယ်
ခိုင်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရာသားထိခိုက်ဒဏ်ရာရသူတွေတေဆုံးသူတွေနဲ့စစ်ဘေးဒုက္ခတွေဥယျာဉ်ဟာလည်းတနေ့ထက်တနေ့ပုံမမြပြလာနေပါတယ်ကိုတန်နိုင်ပြောပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲအခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးကြပါလိမ့်ရှင် ရာသီဥတုပြောင်းလဲမှုဖြစ်ပေါ်နေတာတွေကိုရပ်တန့်ဖို့လုံလောက်တဲ့လုံလောက်ရိယာစိုက်ထုတ်ပြီးလှုပ်ဆောင်ခြင်းရှိတာကြောင့်လုံးဝပြန်ပြင်လို့မရနိုင်တဲ့အနေအထားကိုရောက်သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးလိုက်ပါတယ်။ကိုယ်စားလှယ်ပေါင်း2000ကျော်တက်ရောက်မဲ့ဆယ်ရက်ကြာရာသီဥတုဆိုင်ရာညီလာခံမစခင်အတွင်းရေးမှူးချုပ်ကစပိန်နိုင်ငံမက်ဒရစ်မ Urijang, Spain, Martini Lagango, Asian Apil Lakan, Jimba, Bivu, Chain to a drink, Spain, Nanganga, the board to get our view. It rained out Zlatica, who get the ringo, goes out when I got in that Biba mission.
Uruya di Tamabusanga, Tejalo Shatu, Sajada, you, Sudan Nangandu, Greta Tanbaka, Lejana Kitala Muja, Uruya di Tigai Pesimurigo, Tishina, and Los on any air, Melmerica Taiko.
People in power, politicians, ask me for selfies and ask other climate activists for selfies because.
ဥရုယာတီပြောင်းလဲမှုဆိုင်ရာတက်ကြွလှုပ်ရှားသူတွေနဲ့ဆယ်ဖီရိုက်ဖို့တောင်းဆိုကြပါတယ်ပြီးတော့လူမြင်ကောင်းအောင်ဒီကဘာမြေကြီးကိုခရူးဆိုက်ပါတယ်အနာဂတ်မျိုးဆက်တွေအတွက်လည်းအလေးထားပါတယ်လို့ပြောကြပါတယ်တန်ရှင်းတဲ့လောင်စာကြီးကိုပြောင်းလဲတုံးဆွေးရင်းနဲ့မိကုံးဝေထုတ်လို့မှုလျှော့ချရေးတို့ကိုတောင်းဆိုတဲ့ဆန္ဒပြဝဲတွေမှာဂျပန်နိုင်ငံကရီယိုတာနာဂါရှိမာလို့လူငယ်လေးတ
နာတွေကိုမွေးကလေးကရင်ဆိုင်နေကြရတာပ
ါကုလသမဂ္ဂရဲ့25ကြိမ်မြောက်ဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံမစခင်မှာလူငယ်တွေအခုလိုပါဝင်လာတဲ့အပေါ်အတွင်းရေးမှူးချုပ်ကအချီးကျူးပြောကြားခဲ့ပါတယ
် Young people are showing remarkable leadership and mobilization
လူငယ်တွေဟာထူးခြားတဲ့ခေါင်းဆောင်မှုနဲ့စီးရုံးနိုင်စွမ်းကိုပြသနေကြပါတယ်
လက်တွေ့လှုပ်ဆောင်ခြင်းမရှိတဲ့နိုင်ငံရေးသမားတွေကိုလည်းဝေဖန်လိုက်ပါတယ
် Political will to put a price on carbon Political will to stop subsidies on fossil fuels
ကောင်းနိုင်ငံထုတ်လုပ်မှုကိုဒဏ်ခတ်မဲ့နိုင်ငံရေးအရလှုပ်ဆောင်လိုမှုလောကစည်းထုတ်လုပ်မှုကိုအမတော်ကြီးပေးတဲ့အစီအစဉ်2020နောက်ပိုင်းမှာကြောင်မီးသွေးနဲ့လျှက်စစ်တာထုတ်တဲ့ဆက်ယုံတွေတည်ဆောက်မှုတွေရပ်တန့်ပြီးဝင်ငွေကုန်အစားကာဗွန်ထုတ်လုပ်မှုအပေါ်အခွန်ပြောင်းကောက်တာတွေလုပ်တင်ပါတယ်ကျွန်တော်တို့အနေနဲ့2 for B လောင်စာစီရယူမဲ့အစားတဘာဝအရောက်ရနိုင်တဲ့ပြန်ဖြည့်မြဲလောင်စာတွေကိုအစားထိုးသုံးစွနိုင်အောင်လုပ်ကြဖို့လိုအပ်ပါတယ
်။ကပ္ပခေါင်းဆောင်အများတို့ကစေတုညဉ့်ညမ်းမှုကိုရှော့ချမဲ့အစီအစဉ်ကိုထောက်ခံကြောင်းပြောပြီးလက်တွေ့လှုပ်ဆောင်ဖို့ပြက်ကွက်နေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဥရုယာတီပြောင်းလဲမှုကိုလစ်လာတဲ့သိပ်ပံကိုလက်မခံတဲ့အပြင်ကြောင်မီးသွေးနဲ့တခြားလေတုညဉ့်ညမ်းစေတဲ့လုပ်ငန်းတွေကိုထောက်ခံကြောင်းပြောပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေအတွက်တချိန်မှာပေးဆက်ကြရမယ်လို့အတွင်းမှုချုပ်ဂူတဲရက်စ်ကပြောပါတယ
် We are confronted now with the global climate crisis
ကျွန်တော်တို့ဟာကမ္ဘာလုံးဆိုင်ရာဥရုယာတီပြည်ပကကြီးနဲ့ရင်ဆိုင်နေရပြီးနောက်ကြောင်းပြန်လဲလို့မရတဲ့အဆင့်ကိုကျော်သွားခဲ့ပါပြီ
ဥရုယာတီပြောင်းလဲလာနိုင်မှုကိုတွန်းလှန်နိုင်ဖို့သိပ္ပံပညာရှင်တွေကအလံပြမြေပုံချပေးထားပြီးအဲ့ဒီမြေပုံအရကမ္ဘာအပူချိန်ကို 1.5 ဒီဂရီဆယ်စီယပ်စ်ထက်မပိုအောင်ထိန်းသိမ်းထားရေးကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကို2050မှာတိုးမလာအောင်ထိန်းသိမ်းထားရေးဖန်လုံရင်တန်ငွေထုတ်လုပ်မှုကို2010ခုနှစ်ကနေ2030အကြာ45ရာခိုင်နှုန်းသာရှိနေရေးလို့ဖြစ်ပါတယ်အဲ့ဒီရင်းမှန်းချက်တွေပြည့်မီအောင်တိုင်းပြည်အသီးသီးကလှုပ်ဆောင်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြခဲ့တာပါရှင် VOA ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဒိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာဒိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုညပိုင်း 10:00 နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာကဘာလက်ခီးသွွားရာသီဖြစ်တဲ့အခုလိုဆောင်းကာလမှာရှမ်းပြည်နယ်တီဘောမြို့ရဲ့ခီးသွွားလုပ်ငန်းခြေနေဘယ်လိုရှိပါသလဲ။
ဒီလိုဒီ data ကြီးတာချမ်းသွားမယ်ဗါလေးအနောက်ကိုင်းနေအားလုံးအသင်ပြေသွားမယ်ဆိုရင်တော့ကျွန်တော်တို့ပို့ပြီးဖွင့်ဖြိုးလာဖို့ရမျှော်လင့်ပါတယ်ဗျအဲ့လိုအခြေအနေကိုလည်းအားလုံး
ဒီဘောကအဲ့လန်းညွန့်တူရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ blogger တွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်စတူရင်ကစားရတာဝါသနာပါသူတွေဟာအရင်ကဓမယုံတွေလက်ဖက်ရည်ဆိုင်တွေမှာကစားခဲ့ကြပြီးအခုကျတော့အဖွဲ့လေးတွေနဲ့ကလပ်အသင်းထောင်ပဲလုပ်တဲ့အခါမှာပထမဆုံးအခက်အခဲတွေ့ရတာကနေရာဖြစ်ပါတယ်။တမိုင်းစတူရင်ကလပ်အနေနဲ့ဘလို့ဒီအခက်အခဲကိုဘလို့ဖြေရှင်းခဲ့ရသလဲဆိုတာမြင့်မခသတင်းအေဂျင်စီကကိုမွေးကျူတင်ပြထားပါတယ်ရှင်။
ကအောင်နာကဖြတ်သွားမယ်ဆိုရင်လူ20 30လောက်ဝိုင်းဖွဲ့စုပြုံနေကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ရုပ်တရက်ကြည့်မယ်ဆိုရင်တော့မျက်လှယ်ဝိုင်းဒါမှမဟုတ်လောင်းကစားဝိုင်းတစ်ခုလားလို့ထင်မှားစရာရှိနိုင်ပေမဲ့စစ်တူရင်ကစားရတာခုံမင်းတဲ့သူတွေအတွက်တော့ဒီနေရာလေးဟာစုမြန်တန်နေတဲ့ကားလမ်းနေကြာက Oasis လေးတစ်ခုပဲဖြစ်ပါတယ်။ဒါကတော့တိုင်မြို့နယ်နဲ့မရန်ကုန်မြို့နယ်တစ်ဝိုက်ကစစ်တူရင်ဝါသနာအိုးတွေမကြာခဏလာရောက်ကစားလေးရှိတဲ့အမိုင်းစစ်တူရင်ကလပ်ဖြစ်ပြီးဂုံးကျော်သရာအောက်ကညီနေရအလွတ်မှာဇပွဲကုန်ကြီးချခင်ပြီးကစားကြတာပါ။တမိုင်းစစ်တူရင်ကလပ်ကိုမြမလက်ရည်စင်ကစားတမောင်းဟောင်းတူဖြစ်တဲ့ကိုစန်းတက်လွင်နဲ့ကိုတင်မျိုးထွန်းလုံးတို့က2018ခုနှစ်မှာစတင်ပြောင်းခဲ့တာပါ။
ဒီမြန်ကုန်မြို့နယ်လိုင်မြို့နယ်ဤတစ်ပိုင်းမှာဒီစစ်တူရင်ပလေယာတွေကစားသမားတွေကအများကြီးဖြစ်နေတာ။အများကြီးဖြစ်နေတော့အစီအပြေရဲ့နေရာလေးတွေအားလုံးဒီအတိုင်းလမ်းဘေးကွန်းအတိုင်းမှာရှိမယ်၊တမိုင်းဟိုမှာရှိမယ်၊လက်ဖေးတိုင်းလေးမှာအစီအပြေလို့ကစားကြတာ။ဒါပေမဲ့နောက်ဟိုပလေယာတွေများလာတဲ့ခါကျတော့ဘာအခက်အခဲဖြစ်လဲဆိုတော့ဒီဆိုင်နေရာအခက်အခဲလေးတွေရှိလာတာပေါ့နော်။နောက်အချိန်ရလဲပို့ပြီးတော့ကစားတဲ့အချိန်လေးပုံများလာတဲ့ခါကျတော့နေရာကစားရအဓိကဖြစ်လာတာပေါ့။အဲဒီမှာကျွန်တော်တို့အားလုံးစဉ်းစားမိတာရောကျွန်တော်တို့ချက်အားလုံးစုပြီးကစားရမယ့်နေရာလေးဒါဖြစ်ပေါ်လာဖို့ပေါ့နော်။အဲစီစဉ်ရမယ်ဆိုပြီးတော့အားလုံးဆွေးနွေးပြကြတယ်။ဆွေးနွေးပြတဲ့အချိန်မှာကျွန်တော်တို့ဒီကလပ်လေးတစ်ခုလုပ်ဖို့အတွက်စပြီးတော့စိတ်ကူးကြပါတယ်။အဲဒီမှာကျွန်တော်တို့ဒီတမိုင်းကုန်းကြော်ဒရာပေါ့နော်။တမိုင်းကုန်းဒရာအောက်မှာကျွန်တော်တို့နေရာလေးတွေ့တယ်။အရင်ကတော့ဒီနေရာကဟိုဘာမှမရှိဘူး။ဟိုအမိုက်ပုံစံမျိုးပဲ။အမိုက်ဆွန့်ပြကြတာရှိရပေါ့နော်။အဲဒီနေရာလေးကိုတက်ဆိုင်ရလူကြီးတွေကိုကျွန်တော်ခွင့်ပြုချက်တောင်းတယ်အဲဒီဘေးဘက်ဝင်ချင်းလည်းထိခိုက်မှုမရှိအောင်ကျွန်တော်ပလေယာတွေလည်းအဆင်ပြေကစားနိုင်အောင်ဆိုပြီးတော့ဒီတမိုင်းကုန်းကျော်တရာအောင်မှာကျွန်တော်နေရာလေးကြီးဖြစ်သွားတာပါ
အသင်းဝင်ဦးရီတရာကျော်လောက်ရှိနေပြီးအသင်းဝင်နေတာမကပဲပြင်ပကဝါသနာပါသူတွေလည်းအားလက်ချိန်ကြီးမှာလာရောက်လို့လက်ရည်ဆိုင်ရာလေ့ကျင့်ရာကစားကွင်းတစ်ခုတစ်ခုပဲဖြစ်နေပါတယ်အစိုးရရဲ့ပံ့ပိုးမှုတွေနဲ့လိုအပ်ချက်တွေမြောက်များစွာရှိနေသေးတဲ့မြန်မာနိုင်ငံရဲ့စစ်တုရင်အားကစားလောကမှာအခုလိုကလပ်အသင်းတွေထပ်တိုးလာတဲ့အတွက်မျိုးဆက်တစ်ကစားသမားတွေအများပြားထွက်ပေါ်လာဖို့ခွင့်ရေးပိုများလာတယ်လို့စစ်တုရင်ဝါသနာရှင်တွေကပြောကြပါတယ်။စနစ်တကျလေ့ကျင့်သင်ကြားပေးတာတွေပညာမျှဝေပေးတာတွေလှုပ်ဆောင်ဖို့လိုတယ်လို့ဤပညာတက္ကသိုလ်ကျောင်းသားကိုအောင်သူရထုံးကပြောပါတယ်
။ဒီတော့ကျွန်တော်ဝန်းနောက်ပိုင်းတော့တပတ်9ရက်လောက်ရှိလာဖြစ်တယ်။ဒါပေမဲ့တစ်ရက်ကိုလို့2နာရီ3နာရီပေါ့နော်။ဟုတ်ကဲ့။ဒီ club ကလာပြတာကျွန်တော်အိမ်နဲ့နေရပေါ့နော်အဲ chess club တော့အများကြီးရှိတယ်ဒါပေမဲ့ဒီ club ကအနည်းဆုံးဖြစ်တဲ့အတွက်အဲလမ်းလျှောက်ပြီးလာရုံနဲ့ရောက်တဲ့ဖြစ်တဲ့အတွက်အဲလာပြတယ်နေ့တိုင်းနေပါလာပြပါရင်တော့ပိုင်းမှာတော့ chess club တွေမရှိတဲ့ဆန်ရှိရတော့ပေါ့ကောင်းတာပေါ့ဆိုတော့အနည်းဆုံးကျွန်တော်တို့လိုဝါသနာရှင်တွေရောလိုမျိုးဒီဝါသနာရှင်အဆင့်တွေရောဟိုအနည်းနဲ့ဒါလာပြီးတော့ဆော့လို့ရတယ်ဆော့တဲ့ခါမှာကိုယ့်ထက်ဒီလကောင်းနဲ့လိုရင်းနဲ့ဆော့ရတဲ့ခါကျတော့အတွေ့အကြုံလည်းရတယ်ပုံပြီးဖြစ်ဖြစ်ကျင်တာကတော့အဲ့လိုမျိုးဒီနာမည်ကြီးတဲ့ရောက်ပါတော့ဥမထားပါဆိုဗျာဟို rating ရမ်းများတဲ့လူကြောက်ကနေပြီးတော့ပြန်ပြီးတော့တင်ပေးတာမျိုးပေါ့နော်တခုခုနေ့တိုင်းမဟုတ်ရင်တော့အဲ့လိုအချိန်တစ်ခုတက်မှတ်ပြီးတော့အဲ့လိုဆိုတော့ပို့ပြီးတော့လူရဲတိုးတက်မလို့ဖြစ်နေပါဘောဆိုတော့ chess ကဆော့တိုင်းတိုးတက်တာလည်းမဟုတ်ပါဘူးနော်တိုးတက်မှုကနှေးတယ်ပေါ့နော်လေ့လာပြီးတော့ဆော့ရင်ပို့ပြီးတော့တိုးတက်မှုရှိရအောင်ဖြစ်နေ
ကလပ်အတွင်းမှာပြိုင်ပွဲတွေကိုမကြာခဏစီစဉ်ကျင်းပပေးနေပြီး
ကလပ်အတင်းပေါင်းစုံပြိုင်ပွဲကြီးတွေမှာလည်းတမိုင်းစစ်တူရင်ကလပ်ကိုစားပြုတောက်ရောက်ရှင်ပြိုင်နိုင်မဲ့ကစားသမားတွေကိုရွေးချယ်ဆေးလုပ်ပေးနေပါတယ်။အဲ့ဒီအကြောင်းအနေနဲ့ပတ်သက်လို့ကလပ်ဥက္ကဋ္ဌဦးအောင်ဟောင်ကခုလိုပြောပါတယ်။ကလပ်အပြင်ဘက်မှာတော့ကျွန်တော်တို့ကလပ်ပေါင်းစုံပြိုင်ပွဲရှိပါတယ်။ကလပ်ပေါင်းစုံပြိုင်ပွဲကိုကျွန်တော်တို့သွားပြိုင်ပါမယ်။ဟုတ်ကဲ့ ကျွန်တော်ကအများရှိပေါ့ဥစ္စာနှစ်ဆယ့်ငါးမိနစ်ပြန်ဝဲကျင်းပါနေတာဖြစ်ပါတယ်ကျွန်တော်ဒီလိုစနေတနင်္ဂနွေပေါ့ခါရတော့နှစ်ပတ်တခါသုံးပတ်တခါလောက်တော့ကစားပြစ်ပါတယ်အဲ့လိုမျိုးစစ်တူရင်ကစားနေရညင်ရင်အတွေးကိုအသုံးပြုပြီးညင်တက်အေးချမ်းစွာကစားရတာကြောင့်အတန်ပလန်နေစူညံနေတဲ့ပတ်ဝန်းကျင်နဲ့တော့လိုက်ဆက်မှုမရှိလာပါဘူးနေရာအခက်အခဲကြောင့်လမ်းဘေးမှာတရှိနေရပေမဲ့
တမိုင်းစစ်တုံရင်ကလကနေထူးချွန်ထက်မြက်ပြီးအရေးချင်းပြေးသွားတဲ့ကစားသမားတွေထွက်ပေါ်လာဖို့ညွန်မှန်းချက်ကြီးကြီးမားမားရှိနေပါတယ်ကျွန်တော်မှုကြည့်ပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါမြမခသတင်းအေဂျင်စီကပေးပို့တဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြကြရပါရှင်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရဖို့အချိန်ရောက်ပါပြီ ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်သွားပြီးတဲ့နောက်တီဘောမြို့ကကဘာလှည့်ခရီးသွားလုပ်ငန်းပြန်ပြီးတော့အလုပ်ဖြစ်လာပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲတီဘောမှာပဲမိုင်းထီလို့ကဘာလှည့်ခရီးသွားတအူးသေဆုံးပြီးနောက်တအူးတန်ရာရခဲ့ပြီးတဲ့နောက်ဒေသရင်းခရီးသွားလုပ်ငန်းပေါ်မှာထိခိုက်မှုရှိလာနိုင်ပါသလား။ဒေသရင်းမှာမိခိုနေတဲ့ကဘာလှည့်ခရီးသွားလုပ်ငန်းပိုးပြီး တင်ပြထားပါတယ်ရှင်
အဲ့တော့ကျွန်တော်တို့ဒီဆက်မြောက်ပေါ့နော်ဒီပြည်ပြည်ပုဂံမှာ iPhone ကျတော့မှာဆက်တိုင်းအဲ့တော့တော့ကြောက်သွားတယ်ဗျအဝင်အောင်မရှိတော့တာဗျအခုမှပြန်ကြလာတော့တစ်ခါတော့ပဲရှုံးမယ်ဗျ
ဘလို့ပုံစံခီးသွားတယ်အလားများပါလဲရှင
်ဟိုဘက်ဖက်ကပေါ့ဟုတ်ဒီကိုပိုင် SIND ဒီအလားပုံများတယ်ဗျ
ဆိုတော့ data twin မှာတီဘောပြင်သူတို့ကဘယ်လိုဘယ် data တွေကိုသွားပါတယ်လဲတီဘောတစ်ခုတည်းလားဒါမှမဟုတ်တခြားနယ်တွေနဲ့ဆက်ဆက်ပြီးတော့ဒီလိုလာကြတာပါလား
ဟောအဓိကကတော့တီဘောကိုဥတီပြီးလာကြတာကြာတီဘောမှာကျတော့ကျွန်တော်တို့ဒီလိုမျိုးပေါ့နော်တောင်မော data တွေမှာညအိညနေသွားလို့ရတယ်ပေါ့ဗျာဟုတ်အဲ့ဒါတွေတောင်မော်တီဘောအဓိကလာကြတာဗ
ျဘယ်လောက်အလုပ်ဖြစ်ပါတယ်လဲရှင်ဒီကိုဆိုင်တို့လို data ring guide တွေအနေနဲ့ရောကီးသွားလုပ်ငန်းအပေါ်မှာလုံးဝမှီခိုပြီးတော့အလုပ်လုပ်လို့ရတဲ့အခြေအနေမျိုးရှိပါသလား
။ဟောအငောက်ကြီးတော့မရသေးဘူးဗျ။အခုမှပဲပြန်ပြီးအချိန်ယူခါစားအဲ့လိုဖြစ်နေလို့လေ။အရင်တော့ဆိုရင်တော့ရပါတယ်ဗျ။အလွန်ခဲတဲ့ကျွန်တော်တို့နှစ်လောက်တုန်းကဆိုရင်တော့အဆင်ပြေပါလေဗျ
။ဟုတ်ကဲ့။အခုအခြေအနေကရောဘယ်လိုရှိပါသလဲရှင
်။အဲ့တည်းကနည်းနည်းဟိုအရင်ထက်ဆိုင်အလားတွေနည်းတော့တယ်ဗောနော်။အဲ့တည်းအဝင်နည်းတာတဲ့အတွက်အဲ့လုပ်ငန်းတစ်ခုပဲမှီခိုလို့မရတော့ဘူးဗျ။ကျွန်တော်တို့အဓိကတော့အဲ့ဒီအလာများတဲ့ဒီအော်တိုဘားနေဖေဗူအိုင်လာထိပေါ့အိုင်လာတိတော့လုံးလို့ရပါတယ်ဗျ
ခီးသွားတယောက်အနေနဲ့တီဘောကိုလာမယ်ဆိုလို့ရှိရင်ကုန်ကျစရိတ်ဘလောက်လောက်ရှိပါသလဲရှင
်ကုန်ကျစရိတ်ဖြန်းဖြန်းအားဖြင့်တော့ကျွန်တော်တို့အညာ8ဆိုရင်ပေါ့နော်ကျွန်တော်တို့တယောက်ကိုကျွန်တော်တို့ဟိုပါပေါ့ကျွန်တော်နှစ်တောင်းခွဲ3000ဝန်းကျင်လောက်တော့ရှိတယ်ဗျသူရဲ့ပုံမှန်ဈေးနှုန်းပေါ့ဗ
ျဆိုတော့ဒီအပေါ်မှာရော data ring စီးပွားရေးပေါ့နော်အဲ့လမ်းညွန်လုတ်တဲ့လူတွေနောက်တခြားဒီသူတို့ကိုဟိုတဲခိုခန်းလိုမျိုးဟိုပို့ဆောင်ဆက်သွယ်ရေးလိုမျိုးမှရောဟိုဒီလူတွေကပိတ်ဆံသုံးတဲ့အနေထားရောရှိပါသလားဒီခီးသွားတွေအနေနဲ့
အဲရှိပါတယ်ဗျသူတို့လာတဲ့အတွက်ကျွန်တော်တို့အလုတ်ကန်ရဲ့ခွင့်လမ်းတွေအများကြီးပေါ်လာတယ်ပေါ့နော်ကျွန်တော်ဒေသခံ site တွေအတွက်အများကြီးအလုတ်ကန်ရဲ့ခွင့်လမ်းတွေရလာတယ်ပြီးတော့ကျွန်တော်အဲ့ဒါနဲ့ပတ်သက်တဲ့ဒီ taxi ပေါ့နော်ဒီ transportation တွေနဲ့အလုတ်ကန်အများကြီးရပါတယ်ဗျကျွန်တော်တို့ဒီဥမာဆိုရင်ကျွန်တော်ရန်ကုန်မန်းလေးအဲ့လိုကားဂိတ်တွေပေါ့နော်သူတို့လည်းစီးကြတယ်ဗျတော်တော်ကြီးဟု
တ်ကဲ့
ပြီးတော့ဈာတောက်ဆိုင်နေဟုတ်အကုန်လုံးဟိုဖြစ်ကြပါတယ်ဗျသူတို့လာတဲ့အတွက
်ဘယ်နိုင်ငံကအလာများပါတယ်လဲရှင်ဒီဥရောပဘက်ကလာတာများသလားဒါမှမဟုတ
်အဓိကတော့ဥရောပပေါ့ဗျသူကပြင်တင်နဲ့ဂျာမနီဗျ
တီဘောမှာရောဒီခီးသွားတွေအလဲအပတ်သွားတဲ့စိတ်ဝင်စားတဲ့နေရာတွေကဘယ်နေရာတွေဖြစ်ပါတယ်ရှင်
ဒီဘုံမှာတွားရောက်လဲပတ်လို့ရမယ့်နေရာရဲ့15နေရာလောက်ရှိတယ်ဗျအနည်းဆုံးတော့73အများဆုံးတော့15နေရာလောက်ထိရှိတယ်ဗျသူတို့ပြတဲ့နေရာတွေပေါ့ဗျအ
ဲ့ဒီနေရာတွေကိုရောအစိုးရဘက်ကလုံခြုံရေး
ဟိုအမခန့်ချက်ပေးထားပါသလားရှိပါသလားရှင်လုံချုံကြီးအမခန့်ချက်ကတော့တကယ်တော့အကြမ်းမော်တော့တရားဝင်စာထုတ်ထားတဲ့အတိုင်းဆိုကျွန်တော်မြို့ပြင်ကိုတော့ထွက်လို့မရပါဘူးဗျအဲဒီမဲ့ကျွန်တော်တို့ဘောတော့ဒီဟိုတယ်လေးတွေကနေဒေတာခန့်ကြိုက်တင်နေတွားရင်တော့ဟိုအဲ့လိုနားလည်မှုလေးတွေနေပဲတွားလာကြတာဗျ
အာအတွက်ဥမာဒီဘောမှာဆိုလို့ရှိရင်ဒါမြို့ထဲမှာလဲလဲပတ်ကြည့်တဲ့အနေထားမျိုးလားဒါမှမဟုတ်ဒီလူနေမှုလူနေထိုင်မှုပုံစံကိုလာပြီးတော့လေ့လာကြလားသူတို့ကဘာကိုစိတ်ဝင်စားတာပါလဲရှင်သူတို့ကအဓိကတော့ဒီဘောမှာနာမည်ကြီးတာကျွန်တော်ထွက်ကင်းပေါ့နော်ဒီတောတောင်ထဲမှာသွားပြီးအိတ်လို့ရတယ်ပေါ့အဲ့ဒါနာမည်ကြီးလို့ပြမြန်မာနိုင်ငံမှာဆိုရင်ကျွန်တော်ကလောရည်ဒီဟာနည်းနည်းအားပဲရှိသေး ก็ใช่บาดล่ะที่แต่ยินาเล่นกันนี่เป็นการมีนาที่เล่นกันนี่เป็นการเชิงช่างมือมีปนอะไรมีใช่บาดล่ะใช่อ๋อแล้วเราไม่ใช่บาดล่ะถ้าเกิดเราตัวเองเล่นมาด้วยน้องนี่ทุกที่บาดอย่างเช่นเราเลยว่าพออยู่บาดเลยจ้ะคนไม่รู้ไม่ใช่บาดจ้ะที่ถ้าตัวเองคิดว่าลายลงนะปูปีรอลงจงปีรอปูปีรอดูแต่ผู้ด้วย
บาร์เรลลูกเบสิจมาดเลยกูจะทัดว่าเดี๋ยวเรามาเล่นด้วยเลยลูกเนี่ยลูกเรศรอปูปีรอดที่ฮาร์เรลูกอาจจะกูปูปีรอตีบาลีไหมสรอบาร์เรลลูกอับบาดเลยใช่ฟาร์เรลลูกอับเลยส่วนที่ก็ฉันรู้ยิ่งใช่ยี่ปนอดียิ่งยี่ที่เกิดดีเดียดอีดาฉันรู้ยิ่งใช่ตัวเมย์บาร์เรลโอ้อารมณ์เล่นกันนี่อารมณ์เต็มปีตัวเมย์ส่วนนอฉันรู้ปูปีพุ่มพิวลาเจลาผู้ยามโยเล่มาเลยจ้ะเอลูกเชนเนอร์เลยอารมณ์ยามโยเล่นนี่มาเลยจ้ะ
ขอเจ็ดที่เป็นการดีลงงานอ่ะพ่อมาเป็นเราเป็นผู้พิทักษ์บัตรเลยอ่าอันนี้มีโอ้คิดว่าเนี่ยเป็นยี่ลงงานนี่ก็รอหรือมีอีกอย่างไม่ใช่กูแบบตัวตั้งโอ้มาจ้ามาจ้าเราตัวหัวบ่เนาะตัวซีซีจะดีเราใช่ไหมเด็กคิดว่าเรื่องเราไม่ใช่ที่พ่อสามเลยวะเนาะฉะนั้นเราไปเราดีตาเป็นคิดว่าหลายคนเดียวซีบีทีบ่เนาะอะไรเราเลยพ่อสามเลยสูบีเราฉะนั้นเราอีวันวันเราสั่งนี่อะไรเลยใช่ไหมเด็ก
ที่ผมมาตลอดการเดินทางจะไม่ที่เดียวสิ่งที่ผมมาคิดว่าหลายอย่างเลยเช่นนี้ปนคิดว่าลงงานลูกอะไรนี่ถ้าเกิดสามยันสามยันไปได้สิบาทเลยสามยันสามยันสุดาก็จะนอนหัวปนโอ้ตอนเมื่อสองยันจะนอนเดินทางเอเลนอยู่ในกูงานวิทยาเมื่อวันนั้นดีกว่าหรอพี่เราจะนอนตามยี่
ในมิลิชีเลตัวอะไรอยู่เลยโอ้ตัวหลักเป็นมิชิบุบอีจะสั่งยาเลยเดียวเงินสายเข้าทาร์เลยจ้ะพี่เราอันนี้ดีเลยสิพี่เราตัวหลักเป็นมิชิบุบจ้ะมาตั้งกี่ทายสิเวทีสับปีนี้เราสิบวันยังกันนะกูอีกงานนี้มันเนี่ยเข้ามาเปลี่ยนปีน่าเสียดายมาเลยเช่นคุณรับบล็อกการ์ดเปลี่ยนตัวมีอาชีพเงินกูสับปีเราทุเรียนเปลี่ยนตัวมาไหมว่าเว็บไซต์เว็บ ว็บไซต์ที่กูเรียกโซจูอัตราการนี้ไปรอแกเต็มบุลูอันนี้วิสุบีWWW ก็ติดทวงเกเรซาเทมบานาสลีกาเว็บอัตราการทรายกูทบทวนไล่ไปเลยโซยารีคอมมูนิตี้ลูมูไต้หวันด้วยกันไล่นัดเต็มเดสุดเลยเชื่อกันบุรีซีเนียร์ซีกันด้วยกูคอนทรายเทมาซีสวยทาวาเลยเป็นลูกเชื่อด้วยไปเลยสุดากูมาสัญญามองกับบล็อกการ์ดเปิดตัวมีอาชีพมาเต็มใจไปทาวาเลยเช่น
Internet online ပေါ်မှာအချက်အလက်တွေကိုမျှဝေနိုင်တဲ့ဝက်ဘ်စနစ်ကြီးကိုပြင်ဖို့လိုပြီးဆိုပြီးတော့ဝေါ်လ်ဝိုက်ဝက်ကိုတည်ထွင်ခဲ့တဲ့ကွန်ပျူတာသိပ္ပံပညာရှင်စာတင်ဘာနက်စ်လီကဝက်ဘ်အတွက်ကွန်ထရက်ဆိုပြီးလုပ်ထားပြီနော်ကိုသားညိုဟုတ်တယ်ဗျာဒီဝက်ကိုစိုးကျိုးအတွက်အသုံးချမခံရအောင်ねလူသားလူတွေအကျိုးရှိရှိနဲ့အသုံးပြုအောင်ကာကွယ်ရအနေနဲ့ contract for the web ဆိုတဲ့ contract ကိုလုပ်လိုက်တာတယ်မဆွေမောစာတင်ဘာနက်စ်လီကတည်ထွင်ခဲ့လို့အင်တာနက်မှာကိုဝင်ကြည့်ခြင်းနဲ့ဝက်ဘ်ဆိုက်တွေကိုဝင်ကြည့်လို့ရခဲ့ကြတာလေဝက်ဘ်ဆိုက်လိပ်စာရှေ့မှာ www.internetwebsite.com.tw/ကိုဝင်ကြည့်နိုင်ကြတာအနှစ်300ကျော်ခဲ့ပြီအနှစ် 300ကျော်လာချိန်မှာသူတည်ထွင်ခဲ့တဲ့ဝေါ်ဝိုက်ဝက်ကိုတည်မှာတည်ရင်တူအလေးညာတည်ရင်တွေဖြန့်ဖို့ထောက်လှမ်းဖို့ကြားဝင်နှောက်ရှက်ဖို့အသုံးချနေကြတယ်တဲ့အဲဒါကြောင့်အဲ့ဒီလိုမျိုးအသုံးချမခံရအောင်ကာကွယ်ပြီးတော့မူလရည်ရွယ်ခဲ့တဲ့အတိုင်း ဝက်အတွက်ကန်ထရိုက်လို့ဆိုပေမဲ့မဖြစ်မနေလိုင်းနာအမယ်ကန်ထရိုက်မျိုးတော့မဟုတ်ပါဘူးဒီကန်ထရိုက်တွေကိုသဘောတူတယ်ဆိုရက်ကတိကဝေးပြုပြီးတော့ကန်ထရိုက်ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုအကောင်အထည်ဖော်ဖို့ဝက်နဲ့ပတ်သက်တဲ့ပြဿနာအဖြေတွေကိုရှာဖို့လုပ်တာပါ
အစိုးရရဲ့အနေနဲ့စီမင်းဥပဒေတွေချဖို့အချိန်ပေးရတဲ့ဆိုတာကိုသူနားလည်တယ်လို့စာတင်ပန်နက်စလီကအခုလိုပြောပါတယ်
contract for the web in a way is a set of principles and it's a direction to move it doesn't mean we expect people immediately to completely change
web address contract ဆိုတာရှေ့ဆက်နိုင်မှုအခြေခံမူတွေပါဒီမူတွေကိုချက်ချင်းလိုက်နာပြီးလုံးဝပြောင်းလဲသွားကြဖို့ကျွန်တော်တို့မမျှော်လင့်ပါဘူးအချိန်ပေးဖို့ဒေါ်လာတွေများကြီးရှိပါတယ်အစိုးရတွေအတွက်စီမင်းဥပဒေတွေချမှတ်ဖို့ဆိုတာအချိန်များကြီးလိုပါတယ် ကုမ္ပဏီတွေမှာမူဝါဒအသစ်တွေပြောင်းလဲချမှတ်ဖို့အတွက်လည်းအချိန်ပေးရပါမယ်။သူတည်ထောင်ထားတဲ့
World Wide Web Foundation ကထုတ်ပြန်တဲ့ web contract ထဲမှာအခြေခံမှုစီမင်းစည်းကမ်း၉ဘိုင်းကိုချပြထားပါတယ်။အစိုးရတွေရဲ့ကုမ္ပဏီတွေရဲ့လူမှုအတိုင်းဝိုင်းတွေရဲ့ကဏ္ဍ၃ခုခွဲပြီးတော့၃ခုစီပါ။အစိုးရတွေဘက်ကလိုင်းနာတင်တဲ့အခြေခံမူတွေကတော့
internet ၃ညံသူတိုင်းinternet ချိတ်ဆက်နိုင်ရမယ်။အွန်လိုင်းပေါ်မှာပြည်သူတွေရဲ့ကူရီးကူတာကိုချူဖောက်မခံရအောင်လို့အကာအကွယ်ပေးရမယ်။ သူတို့နဲ့ပတ်သက်တဲ့ကူရီးချက်လက်တွေကိုရယူရဲဆိုရင်လည်းဘလို့ချက်လက်တွေကိုရယူရဲဆိုတာကိုပြည်သူတွေသိပိုင်ခွင့်ကန့်ကွက်ပိုင်ခွင့်အဲ့ဒီချက်လက်တွေကိုရုပ်သိမ်းပိုင်ခွင့်ရှိရမယ်ဆိုပြီးတော့ contract
ထဲမှာပါပါတယ်။ကုမ္ပဏီတွေဘက်ကလိုင်းနာတင်တဲ့အချက်တွေကတော့လူတွေအင်တာနက်ကိုလွယ်လွယ်ကူကူသုံးနိုင်ကြအောင်လုပ်ပေးရမယ်။မတန်ဆွမ်းသူတွေ၊လူနည်းစုဘာသာစကားပြောသူတွေအတွက် online ဝန်ဆောင်မှုတွေကိုလုပ်ပေးရမယ်။နောက်အဲ့ဒီကုမ္ပဏီတွေအနေနဲ့ online ပေါ်မှာယုံကြည်စိတ်ချရအောင်လုပ်ထားရမယ်။နောက် privacy နဲ့ပတ်သက်တဲ့ setting တွေကိုလည်းအယိုးရှင်းဆုံးလုပ်ပေးထားရမယ်။ကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုတနည်းအားဖြင့်လွယ်လွယ်ကူကူစီမံခန့်ခွဲနိုင်အောင်လုပ်ပေးထားရမှာဖြစ်ပါတယ်။
ကုမ္ပဏီတွေကျင့်သုံးတဲ့နောက်စီကံကတော့ပစ္စည်းသစ်တွေထုတ်မယ်ဆိုရင်မထုတ်ခင်မှာရောထုတ်ပြီးတဲ့အခါမှာပါကြေကြေပြန့်ပြန့်ဆွေးနွေးကြဖို့နဲ့သူတို့ရဲ့နည်းပညာကဒရင်းမားတွေကိုဖြန့်နိုင်တဲ့အနေရရှိသလားလူတွေကိုထိခိုက်စေနိုင်သလားဆိုတာလည်းသုံးသပ်ဖို့လူတွေလို့ပါဝါတယ်ဗျ။လူတဦးတယောက်ချင်းစီလိုင်းနာတင်တဲ့ဒီ
web contract ထဲမှာထည့်သွင်းထားတာကတော့ web ကိုတန်ဖိုးရှိတဲ့နေရာတစ်ခုဖြစ်အောင်
လူတိုင်းလုံခြုံတဲ့ကြိုးစိုးနေတယ်ဆိုတဲ့နေရာမျိုးဖြစ်အောင်လို့အွန်လိုင်းအတိုင်းဝိုင်းကိုတိစောက်ကြဖို့လဲတိုက်တွန်းထက်ပါပါတယ်။နောက်ဆုံးအချက်ကတော့ဒီလူတိုင်းနေရာတိုင်းကနေပြီးတော့ဝက်ကိုအသုံးပြုနိုင်ကြအောင်ပိတ်ပင်မှုတွေကိုတွန်းလှန်ကြဖို့လဲစောအောထားရခြင်း။ဒီနေ့ခေတ်မှာလူမှုကွန်ရက်တွေပေါ်မှာမူတည်ပြီးတော့လူမှုအတိုင်းဝိုင်းတွေကပုံဖော်နေကြတဲ့ခေတ်ဖြစ်တာမို့လို့
nothing, it's great. Now people are worried about privacy.
လူငယ်တဲ့ဆယ်နှစ်ကကဘာကြီးမှာဘာတွေဖြစ်နေရလဲလို့လမ်းပေါ်ကလူတွေကိုမေးရင်ဘာမှမဖြစ်ပါဘူးအားလုံးအဆင်ပြေပါတယ်လို့ဖြေကြမှာပါ။အခုတော့လူတွေကသူတို့ရဲ့ privacy အတွက်စိတ်ပူနေကြပါတယ်။သူတို့ရဲ့ကိုယ်ရေးအချက်လက်တွေဘာဖြစ်နေပြီလဲ။ဘလို့အသုံးချခံနေရပြီလဲဆိုတာမျိုးပူပန်နေကြရပါတယ်။ online ပေါ်မှာ Wikipedia ကအချက်လက်တွေကိုစိတ်ချလက်ချရယူနေကြတာကနေဘလို့အချက်လက်တွေကိုယုံကြည်စိတ်ချရမလဲဆိုတာမသိရတော့ပါဘူး။ online ပေါ်မှာရနိုင်တဲ့အချက်လက်တွေကလုံးဝအမှားကြီးဖြစ်နေတာတွေအများကြီးဆိုတာလူတွေသဘောပေါက်လာနေကြပါတယ်။
World Wide Web Foundation ကထုတ်ပြန်လိုက်တဲ့ Web Address Contract အချက်အလက်တွေကို Microsoft, Twitter, Google နဲ့ Facebook လိုနည်းပညာကုမ္ပဏီကြီးတွေအပြင် Digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့တွေအပါအဝင်အဖွဲ့စည်းပေါင်း150ကျော်ကထောက်ခံကြတဲ့ကိုသားညုံဦးရ
Internet ပေါ်မှာအချက်အလက်တွေကိုမျှဝေပေးနိုင်တဲ့ Web စနစ်ကြီးကိုလူသားတွေအတွက်အကျိုးရှိတဲ့စနစ်ကြီးပြန်ဖြစ်အောင်လို့ပြင်ဖို့ဆိုရင်နည်းပညာကုမ္ပဏီကြီးတွေရဲ့ထောက်ခံမှုကလူကူလူတယ်လို့ Sir Tim Berners-Lee ကပြောတယ်မှတ်စမြတ်မော
Having them in the roomis really important. Yes, they do have an effect. Yeah, you may
ဒီပညာကုမ္ပဏီတွေပါဖို့တိတ်ကိုရေးကြည့်ပါတယ်။သူတို့ပါတဲ့အတွက်ထိရောက်မှုရှိပါတယ်။အစုရှယ်ယာရှင်တွေပါတဲ့ကုမ္ပဏီတွေပါတာကိုမူအရတချို့ကတော့လက်မခံကြပါဘူး။ကျွန်တော်တို့ကတော့ကုမ္ပဏီတွေရောအစိုးရတွေပါဓာတ်တူအမြင်တွေတင်ပြတာရေးကြည့်တယ်လို့ထင်ပါတယ်။ဒီပညာကုမ္ပဏီတွေမပါဘဲဆွေးနွေးကြရင်သူတို့ရဲ့အမြင်တွေအတွေ့အကြုံတွေသိရတော့မှမဟုတ်ပါဘူး။
Work contract ထဲမှာအချက်လက်တွေထည့်နိုင်ဖို့အချက်လက်တွေကိုပါဝင်ရေးဆွဲထားတဲ့အဖွဲ့အစည်းတွေအားလုံးလိုလာတဲ့ web စနစ်ဖြစ်အောင်လို့ဝိုင်းပြီးတော့တာဝန်ယူကြရမယ့်အချိန်ရောက်နေပြီလို့လည်းပြောကြတယ်ဗ
ျ Web for contract ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုလက်ခံတယ်လို့ Germany နဲ့ပြင်သစ်အစိုးရတွေကလည်းအရေးအမွေပြောထားကြပါတယ
်လက်ရှိအစိုးရဥပဒေတွေအစိုးရအဖွဲ့အစည်းတွေက online ပေါ်မှာပြည်သူတွေရဲ့လုံခြုံရေးကိုအပြည့်အဝကာကွယ်မပေးဘူးနည်းပညာကိုအသုံးချပြီးတော့လူမှုအတိုင်းအဝန်းတွေထိခိုက်အောင်လုပ်နေတာကိုတားဆီးမပေးနိုင်ဘူးလို့စာတင်ဘန်နစ်လီရဲ့ World Wide Web Foundation ကပြောပြီးတော့အခုလိုမျိုးလိုက်နာတဲ့စီမင်းစည်းကမ်းတွေကိုထုတ်ပြန်တာမှဆွေးနွေးမှာ
Now, the EU, Iran, Russia, Rumalu, Suya Regadi, Internet, Tenchomuri, Sansa Chadari, Online Bogani, Talandari, Loni Ragale, Saint Kong Mujita Kupchilani, Elo, World Wide Web Go, Ditrine, Computer, Diba Binashinji, Sergeant Bernes Liga, Piore, Gudanio, Ya, Online Mova, Teledrigo, Miawe, Nine, Web Senejigo, Nanga Yia, Ludolo, Donchani Jarari, the Dindu, the Dima, Chani Jarari, Privacy Go, Chopa Nijarigo, Akuche Ma, Dasi, Gagwebo, Lunivi, a season with Cha Samyapo Lunivi,
အဲ့လိုမှအရေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင်ဒီဂျစ်တယ်နည်းပညာပိုင်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုဖြစ်နိုင်တယ်လို့လဲစာတင်ပန်နက်စ်လီကသတိပေးထားပါရှင်။မဆင်မြတ်မွန်စီစဉ်တိဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှစီစဉ်ကိုနားဆင်ကြကြရပါရှင်။ မြန်မာလူရေးနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမဲ့အကြောင်းအရာတွေနိုင်ငံတကာဘလော့ဂါတွေနဲ့IT ဆောင်းပါးရှင်တွေကြားအပြောများအရေးများနေတဲ့အကြောင်းတွေကို ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကနေပြီးတော့တင်းလာနေညပဲအစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်အခုမအေးတနာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန့်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင် အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ ဒီလိုတက်တဲ့အောင်ဒီလမှာတော့တရုတ်အနုပညာရှင်တွေတပိတ်မှောက်ရတဲ့ထိုင်ဝမ်ကအနုပညာဆုချီးမြင်ပွဲ နောက်ပြီးတော့ Netflix ကပြတဲ့ The Crown ရုပ်သံဇာတ်လမ်းတွင်ဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့ အနုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အားလုံးနိုင်ငံတွေအတွက်အမြင့်ဆုံးအနုပညာဆုချီးမြင်ပွဲတစ်ခုဖြစ်တဲ့ရွှေမြင်းဆုချီးမြင်ပွဲကိုဒီနှစ်တော့အစိုးရကပိတ်ပင်ထားလို့ တရုတ်အနုပညာရှင်တွေမတက်ရောက်နိုင်ပေမဲ့လည်း53ချောင်းကျင်းမြောက်အခမ်းအနားကတော့ထိုင်ဝမ်ကျွန်းထိုက်ပေမျိုးတော့မှာနိုဘယ်မှာ23ရက်နေ့ကပဲကျင်းပသွားခဲ့တာပါထိုင်ဝမ်တရုတ်လက်အောက်မဝင်မဲနဲ့တည်တဲ့ရက်တီမှုကိုထောက်ခံအားပေးတဲ့မှတ်ချက်စကားမျိုးထိုင်ဝမ်ဒါရိုက်တာဖူယူကမနစ်ကနှစ်ထောင်ဆယ်ဆယ်ဆုချီးမြင့်ပွဲမှာပြောကြားခဲ့လို့ဒီနှစ်ဒီဆုချီးမြင့်ပွဲကိုတရုတ်အနုပညာရ ကအရေးကြီးဆုံးဆုချင်းမြင်ပွဲတစ်ခုဖြစ်နေနှစ်ပေါင်းများစွာလက်ခံလာကြတာဖြစ်ပြီးတော့တရုတ်ကဒီပွဲကိုတံပြန်တူပါပြီးတော့မှ Golden Rooster ရွှေချက်ဖတ်ဆုချင်းမြင်ပွဲဆိုပြီးတော့အရင်ကလေးကတစ်နှစ်နှစ်ကြိမ်ကျင်းပခဲ့တာပါမနစ်တော့ကပြဿနာဖြစ်ပြီးရဲ့နောက်မှာတော့တရုတ်ကထိုင်ဝမ်ဆုချီမြင့်ပွဲနဲ့ရက်တိုက်ပြီးတော့သူတို့ရဲ့ Golden Rooster ဆုချီမြင့်ပွဲကိုကျင်းပပါရရှင်။ကိုရိုင်းပါဝင်နိုင်တဲ့ရုပ်ရှင်ကားကြည့်ရသလို TV ဖန်တာအပြင်တွေပေါ်မှာ online ကနေပြီးတော့ဓာတ်ရိုက်ကစားနိုင်မဲ့ game အစီအစဉ်တစ်ခု Google မြေပညာကုမ္ပဏီကြီးကစတင်နေပါရရှင်။ Stadia ဆိုတဲ့ online game ကစားနည်းကိုအခု November 19မှာပဲ Google ကစတင်မိတ်ဆက်လိုက်ပြီးတော့အထူးခြားတာကအရင်လိုမျိုး game ကစားတဲ့ set တွေပါနေထားစရာမလိုပဲနဲ့ online ကနေပြီးတော့ဓာတ်ရိုက်ကစားနိုင်မှာပါ။ဒါကြောင့်မလို့ game ကစားကြတဲ့အတိုင်းအဝန်းမှာဒါကကြီးမားတဲ့အပြောင်းအလဲကြီးတစ်ခုလို့တင်စားပြီးတော့ပြောနေကြပါလိမ့်မယ်။
Error begin.
Astaria Pro ကိုအစပိုင်းမှာ3လစာအခမဲ့ရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့တစ်လောက် $6.99 အခကြေးယူမှာပါ။ Astaria Pro မှာအခမဲ့ game တွေဖြင့် game တချို့ကိုလည်းဈေးလျှော့ပေးထားပါတယ်လို့ Google ကပြောပါတယ်ရှင်။ကိုရီးယားနိုင်ငံကနာမည်ကြီး K-pop အမျိုးသမီးတချင်းစုအဖွဲ့ဖြစ်တဲ့ Kara ဆိုတဲ့အဖွဲ့ကအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော့ Kuhara တယောက်နိုဝင်ဘာ24ရက်နေ့တင်းင်းကွေနေကပဲကွယ်လွန်သွားခဲ့ပါတယ်။သူ့ရဲ့ယုံလောင်းကိုသူ့အိမ်ကအိမ်ကူကောင်မလေးကတွေးလိုက်တယ်လို့သတင်းတွေထွက်လာပြီးရဲ့နောက်မှာတော့သူ့ကိုချစ်တဲ့ပြည်သူတွေတော်တော်လေးကိုဝန်းနေသွားခဲ့ကြရပါတယ်။သူ့မသေးဆုံးခင်ကတော့စိတ်ကြယောဂါခံစားခဲ့ရပါတယ်။သူ့ရဲ့အလောင်းပေးမှာတော့သူ့ဘဝနဲ့ပတ်သက်ပြီးတော့အစိုးမြင်နဲ့သူ့လက်ရင်းနဲ့ရေးထားတဲ့စာကိုတွေ့ခဲ့ရတယ်လို့စိုးမြို့တော်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောပါတယ်။အာရှဒေသတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကူဟာစိုက်ဘာဘူးလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောဆိုခဲ့သူပါ။ကိုနဲ့ရင်းနှီးတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုဆန့်ကျင်ပြောဆိုသူတို့လည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့တွေကကာမာလီတယောက်ဖြစ်တဲ့ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲသူ့လိုအခုလိုတက်တည်သွားခဲ့ပါတယ်ဒီတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ ရုံးမြင့်တန်ကြားမှာတနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, oh yeah. Oh yeah, oh yeah.
မရေးတန်တာကျော်စီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေရင်းကျေးမှုစသဖြင့်နယ်ဘက်သီးသီးကထင်ရှားကြော်ကြားလူသိများသူတွေရဲ့အကြောင်းတစ်ပတ်အတွင်းသတင်းထွေတွေကိုစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါရဲ့ရှင်။အခုအင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေ
။လူကန်ရှားပါလို့မိမိရဲ့ရရွာကိုပြစ်ရှစ်ပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်တစ်ကျွန်စနစ်ဆိုပြီးတော့တတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရပါတယ်။ဒီတားကောင်တွေထဲမှာမြန်မာနိုင်ငံသားတွေလည်းအများအပြားပါဝင်နေပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံတွေနဲ့ဖြစ်နေလဲ။လူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ညဒဲရီဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရှင်နေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တို့ကိုကြိုဆိုပါမယ
်။မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။မနက်ဖြန်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုတင်းလာနေညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်။ American ပြည်ထောင်စုကိုတင်သွင်းတဲ့ Brazil နဲ့ Argentina နိုင်ငံတွေကသမ္မတနဲ့ Aluminium တွေအပေါ်သွင်းကုန်ခွန်တွေချက်ချင်းပြန်တတ်မှတ်မယ်လို့သမ္မတ Donald Trump ကပြောကြားခဲ့ပါတယ်။ Brazil နဲ့ Argentina နှစ်နိုင်ငံလုံးမှာသူတို့ငွေကြေးတန်ဖိုးတွေကိုအကြီးအကျယ်လျှော့ချထားတာကြောင့်အမေရိကန်လက်သမားတွေထိခိုက်နစ်နာနေတဲ့အတွက်အဲ့ဒီနိုင်ငံတွေကသွင်းတဲ့တပ်မင်းနဲ့အလူမီနီယံတွေအပေါ်သွင်းကုန်ခွန်တွေပြန်လည်ကောက်ခံမယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရေးကိုအားပေးတဲ့ဥပဒေကိုအမေရိကန်ကအတည်ပြုလိုက်ပြီးတဲ့နောက်အမေရိကန်ရေတပ်သင်္ဘောတွေဟောင်ကောင်မှာကန့်ကွက်ခွင့်ပေးထားတဲ့ခွင့်ပြုချက်ကိုဆိုင်းလိုက်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့အထိပ္ပယ်မရှိတဲ့လုပ်ရကြောင်းအမေရိကန်စစ်သင်္ဘောတွေလေယာဉ်တွေကိုဟောင်ကောင်ပိုင်းနဲ့ထဲနားခွင့်ပြုထားတဲ့ခွင့်ပြုချက်ကိုဆိုင်းထားဖို့တရုတ်အစိုးရကဆုံးဖြတ်ခဲ့ကြောင်းတရုတ်အစိုးရပြောခွင့်ရဟွာချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတိုက်ဖြတ်ကြမလားရာသီဥတုဖောက်ပြန်မှုရဲ့ပြင်းထန်တဲ့တက်ရောက်မှုတွေကိုလက်လျှော့အရှုံးပေးမလားဆိုတဲ့လမ်းနှလမ်းကိုရွေးကြရလိမ့်မယ်လို့ကုလသမဂ္ဂတူရေးမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်တဲ့ရာသီဥတုဆိုင်ရာညီလာခံဖွင့်ပွဲမှာအတွင်းရေးမှူးချုပ်ဂူတဲရက်စ်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီမှာအခုသတင်းပတ်စတင်ပေးလွှတ်တော်ကြားနာပွဲတွေမှာအင်ဂျူရောကပါဝင်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲတဲ့မတင်စဉ်စားဆုံးဖြတ်မဲ့ကြားနာပွဲကိုလာရောက်ပြီးတော့ခုခံခြေပဖို့သမ္မတထရမ့်ကိုရောသူ့ရဲ့အကြံပေးတွေကိုပါတရားရေးကော်မတီဥက္ကဋ္ဌဂျယ်ရော့နက်ဒလာကဖိတ်ကြားထားတာပါ။ဒါပေမဲ့ဒီဆောင်ရွက်မှုတွေကမျှတမှုရှိမှမဟုတ်တဲ့အတွက်မလာနိုင်ဘူးလို့အင်ဂျူရောကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ Iraq နိုင်ငံမှာတော့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမဲ့ Iraq မြို့တော်တွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ဘာဆိုရာမြို့မှာဆိုရင်အမျိုးသမီးယာနဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ Baghdad မြို့တော်နဲ့နိုင်ငံတောင်ပိုင်းမြို့တွေမှာလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှင်။
တင်လာတဲ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မောင်ပြောပြပေးသွားတော့ပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအသက်ဖန်းအင်ဂျင်နီယာကတော့မီခေးဒူဗစ်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်ကြပါတယ်။ပြည်ဝသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.